Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဧပြီလ5ရက်နေ့တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ71925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသိန်းကြီးထိုက်ပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြူနဲ့တူကြီးညာပေးတော့မှာပါ El Shabet City ကြော်ရီတက်ဖြတ်ခဲ့တဲ့လူပေါင်း148ယောက်အတွက်ရည်စုပြီးဒီကနေ့ Easter Sunday နေ့ကိုကင်ညာနိုင်ငံမှာကျင်းပနေတာ IS သတင်းကြော်ရီကစီးရီးယားနိုင်ငံကပါလက်စတိုင်းဒုက္ခသည်စခန်းကိုထိန်းချုပ်လိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်မသိန်းကြီးထိုက်ခင်ဗျာ
ကောင်းပါပြီရှင်အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာကျွန်းပြုတ်ခိုင်းစီခံခဲ့ရသူတွေကိုမြန်မာအစိုးရကစီးစစ်ပြီးတော့ပြန်လက်ခံသွားမယ်ဆိုတဲ့အကြောင်းကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ်
။ဟုတ်နိုင်ငံသားကြီးကတော့ကျွန်တော်တို့ဟိုတာယောကနေလိုက်လို့ဖို့ကျွန်တော်တို့ပြောထားတယ်။အခုလက်ရှိဖြစ်လာတဲ့ဟာပေါ့ခုနလိုနိုင်ငံသားဟိုမှန်နေဆိုရင်မှန်နေဆိုရင်ပေါ့နော်။အများသောကုမ္ပဏီဆောင်ရွက်ပေးဖို့
သမ္မတရုံးရဲ့ညွှန်ကြားရေးမှူးဦးစောထေပါရှင်ပြည်ဆောင်ကိုမကြခင်မှာတင်ပြပေးပါမယ်ဒီနောက်မှာတော့မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေရာနဲ့ချီပြီးရှိနေသေးတယ်ဆိုတဲ့အကြောင်းနဲ့အီရန်နဲ့အမေရိကန်တို့နျူကလ িয়ার အရေးသဘောတူညီချက်တွေရရှိပြီးတဲ့နောက်မြောက်ကိုရီးယားနဲ့ရောနျူကလ িয়ার အရေးသဘောတူလာနိုင်တဲ့အလားအလာရှိနေလားဆိုတာတွေကိုဒီညနေခင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်ဒါဒီမတိုင်ခင်ခုရေစုံတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါဦးရှင်
ကင်ညာနိုင်ငံကတက်သူတခုမှာအယ်ရှာဘက်စစ်သည်ကြွားတွေတက်ပြတ်ခဲ့တဲ့လူပေါင်း148ယောက်အတွက်ရည်စုပြီးယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ Easter Sunday နေ့ကိုကင်ညာနိုင်ငံမှာကျင်းပနေပါတယ်။ Garissa တက်သူမှာတည်ဆုံခဲ့သူတွေအတွက်အောင်းမွေးပွဲအခမ်းအနားတွေကိုဒီကင်ညာတနိုင်ငံလုံးမှာကျင်းပနေရလဲဖြစ်ပါတယ်။ဂျာတာဘီနေရုံက Garissa တက်သူမှာအကြမ်းဖက်တိုက်ခိုက်ပြီးတည်ဆုံခဲ့တဲ့တနတ်သမား၄ဦးထဲမှာအစိုးရအရာရှိတဦးရဲ့သားတယောက်ပါဝင်နေတယ်လို့ဒီရဲဝင်ကြီးဌာနပြောခွင့်ရမွန်ဒါနဂျိုကာကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။အဲ့ဒီရာရှိကသူသားပျောက်ဆုံးနေကြောင်းအတိပေးတိုက်တန်းခဲ့တယ်လို့လဲသူကဆိုပါတယ်။ဒီတော့အတွင်းကံကြလုံကျွေးဆိုင်ရာကြီးကဲကစစ်သွေးကြော်ရဲ့တက်ခိုင်းမှုပေါ်လုံကျွေးရည်ရဲ့တုံ့ပြန်ဆောင်ရွက်မှုနဲ့ပတ်သက်ပြီးကာကွယ်ပြောဆိုပါတယ်။အထူးလုံကျွေးတက်ဖွဲ့ဝင်တွေကအခင်းဖြစ်ပွားရာနေရာကိုရောက်ဖို့မြို့တော်နိုင်ရိုဘီကနေလာမှာအနည်းဆုံး9နာရီလောက်ကြာပြီးမှရောက်ခဲ့တယ်လို့ပြင်သစ် New Agency တခုကအစီရင်ခံပါတယ်။ဒါဟာတခြားလူမျိုးရေးအဖွဲ့ဝင်တွေနဲ့စစ်သေးကြတွေအပြန်လန်ပြစ်ခတ်ပြီးနိုင်ရီတော်ကြမှာရောက်ရှိလာတာလည်းဖြစ်ပါတယ်။အကွာဝေးတူမိုင်220လောက်ကနေကားနဲ့မောင်းလာတဲ့သတင်းတောက်တွေဟာဆိုရင်လေအဲ့ဒီအထူးတပ်ဖွဲ့ဝင်တွေထက်ကြိုးရောက်နေကြတာပါ။ဒီကနေ့တနင်္ဂနွေနေ့ထုတ်ကညာသတင်းစာတွေမှာလည်းအစိုးရရဲ့ကင်တွေဆောင်ရွက်ပုံအပေါ်အကြီးအကျယ်ဝေဖန်ရေးသားနေကြပါတယ်။မနေ့ကတော့သမရဥရူကညတာကခရီးရန်အများစုပေါ်ပြစ်မှတ်ထားတိုက်ခိုက်တဲ့အယ်ရှာဘတ်တွေရဲ့တိုက်ခိုက်မှုအပြီးအားလုံးညီညွတ်ဖို့ကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ။
ဒမတ်စကမြို့တော်အပြင်ဘက်စင်ဂျေဘုံဒေသမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုလုံးနီးပါးကိုအစ္စလာမ်စစ်သွေးကြွတွေကထိမ့်ချုပ်ထားလိုက်တယ်လို့အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့အဖွဲ့တစ်ခုကပြောဆိုပါတယ်။ Syria လူ့အခွင့်အရေးလေ့လာစောင့်ကြည့်ရေးအဖွဲ့တစ်ခုကစနေနေ့ကပြောဆိုရမှာယာမော့ဒုက္ခသည်စခန်းရဲ့90ရာခိုင်နှုန်းလောက်ကိုအစ္စလာမ် Al Nusra ရှေ့ရန်ဖွဲ့ Al Qaeda ဖွဲ့ကွဲစစ်သွေးကြွတွေကထိမ့်ချုပ်ထားလိုက်ပြီလို့အတည်ပြုပြောဆိုပါတယ်။ဒီအဖွဲ့နှစ်ခုကပူးပေါင်းပြီးစီးရီးယားအစိုးရကိုဆန့်ကျင်တဲ့ပါလက်စတိုင်းအဖွဲ့စီးရီးယားစစ်သွေးကြွအဖွဲ့နဲ့တခြားသဘုံတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။မြေပြင်တိုက်ပွဲတွေအပြင်ယာမော့ဒုက္ခသည်စခန်းပေါ်စီးရီးယားအစိုးရတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေလည်းရှိခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေထဲမှာဒုက္ခသည်စခန်းတွေပိတ်မိနေခဲ့တဲ့ဒေသခံ 18,000 လောက်မှာအရက်သားတွေနဲ့ကလေးငယ်အများစုပါဝင်ကြပါလေဒီဒုက္ခသည်စခန်းတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကစနေနေ့ကဖြစ်တင်ရှုံချလိုက်ပြီးစခန်းထဲမှာနှစ်နှစ်ကျော်နေထိုင်ရတဲ့ဒုက္ခသည်တွေအတွက်အစ္စလာမ်အဖွဲ့ဝင်တွေနဲ့သူတို့ရဲ့မဟာမိတ်တွေကအဆိုးဆုံးအန္တရာယ်ဖြစ်တယ်လို့ပြောပါလေဒုက္ခသည်တွေဟာအစားအစာဆေးဝါးနဲ့တခြားလူသုံးပစ္စည်းတွေပြတ်လတ်မှုနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါလေ
Saudi Arabia ဥဆောင်တဲ့လေကြောင်းတက်ခဲမှုတွေဆက်လက်လှုပ်ဆောင်နေတဲ့ကြားမှာပဲယေမန်နိုင်ငံတောင်ပိုင်းကအေဒင်မြို့ကိုဟူသီသဘုံတွေကသိမ်းယူလိုက်နိုင်ပါတယ်။အေဒင်မြို့ထဲကမူဝလာအရက်မှာရှိတဲ့ဒေသအစိုးရဌာနချုပ်နဲ့ဒေသအုပ်ချုပ်ရေးမှူးယူငန်းတွေကိုသဘုံတွေကသိမ်းယူလိုက်တယ်လို့ပြင်သစ်သတင်းဌာနတစ်ခုကဆိုပါတယ်။ဒီတော့တွင်ယေမန်နိုင်ငံထဲကနိုင်ငံသားတွေကိုဘေးကင်းရာကိုပြန်လည်ခေါ်ဆောင်နိုင်ဖို့နဲ့အရက်သားတွေအတွက်ကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ပေးနိုင်ဖို့ဟူသီသဘုံတွေအပေါ်ထိုးစစ်ဆင်နေတဲ့ Saudi Arabia ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းပေးဖို့ ရုရှားနဲ့နိုင်ငံတကာချက်ချင်းဤအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ရုရှားရဲ့တောင်းဆိုမှုနဲ့စနေနေ့ကကျင်းပတဲ့ကုလသမဂ္ဂလွန်ခြုံရေးကောင်စီအရေးပေါ်အစည်းအဝေးပြီးလေကြောင်းတိုက်ခိုက်မှုတွေကိုရပ်ပြီးဖို့ရုရှားကမြစ်တာရက်ခံခဲ့တာပါကုလလွန်ခြုံရေးကောင်စီဥက္ကဋ္ဌကုလဆိုင်ရာဂျော်ဒန်တန်မတ်ဒင်းနာကာဝါကတော့ဒီပြိပခါနဲ့ပတ်သက်ပြီးရုရှားရဲ့အစိုးပြုချက်ပေါ်လွန်ခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ချက်တရက်ကိုတနင်္လာနေ့လောက်မှချမှတ်ပေးနိုင်မယ်လို့ပြောဆိုပါတယ်ခင်ဗျာ
တကယ်လို့အနောက်နိုင်ငံတွေဘက်ကဂျွန်လာမှာပြီးသက်ဆောင်ရွက်ရမယ်နျူကလ িয়ার သဘောတူညီမှုကနေနောက်ဆုတ်သွားရင်အီရန်ကလည်းသူ့ရဲ့လက်ရှိနျူကလ িয়ার လုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမဟာမက်ဂျာဗတ်ဇရီဖ်ကစနေနေ့ကအီရန်နိုင်ငံပိုင်းရုပ်မြင်သံကြားမှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းလော့စိန်းမှာကျင်းပတဲ့စစ်ဆန့်ညှိနှိုင်းရွေးနွေးပွဲကနျူကလ িয়ার သဘောတူညီချက်ကိုစပြီးလိုက်နာကြတဲ့အခါပိတ်ဆို့တန်းခတ်အေးအေးယူမှုဆိုတဲ့စကားလုံးကိုရည်ညွှန်းတဲ့အခါတိုင်းရှုပ်ထွေးမှုဖြစ်စေနိုင်တဲ့ဆိုင်းငံ့ရန်နာစတဲ့စကားလုံးမျိုးသုံးတာကိုရပ်တန့်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကိုသူပြောဆိုခဲ့တယ်လို့ပြောပါလေမကြသေးခင်ကဆွေးနွေးမှုမှာနှစ်ဖက်သဘောတူညီမှုရရင်ပိတ်ဆို့တန်းခတ်မှုအားလုံးကိုပယ်ဖျက်ဖို့သဘောတူခဲ့ကြတာဖြစ်တယ်လို့လည်းပြောဆိုပါလေ
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်ရင်းနေညနေကင်တရင်းများကို VOE ကနေဆက်လက်ကျင်းားနေပါတယ်။မြေပြုံမှုတွေအထိဖြစ်ခဲ့တဲ့တိုင်ဖုန်းမွန်နဲ့ဟာအပြော့သွားပြီဖြစ်တာကြောင့်ဖိလစ်ပိုင်နိုင်ငံကလူဦးရေအထူးတဆုံးကျွန်းဖြစ်တဲ့လူဇန်ကေဇေးစကန်တွေကနေရာနဲ့ချီရဲ့ဒုက္ခတွေဒီကနေ့တင်ရင်းနေနေ့မှာကိုယ့်ရဲ့နေရဲ့အင်္ဂလိပ်ပြန်နိုင်ကြပါပြီ။ဒါပေမဲ့လည်းမိုးသက်ထန်စွာဆက်လက်ရာသွန်းနေမှာဖြစ်ပြီးပင်လယ်မှာလည်းလှိုင်းကြီးမှာဖြစ်တယ်လို့အာနာပိုင်ကသတင်းထုတ်ပြန်ထားပါရယ်စူပါတိုင်ဖုန်းမွန်တိုင်းမေဆက်ကအခုခါမှာအပြော့သွားပေမဲ့တနာယီကို55ကီလိုမီတာနှုန်းနဲ့လေတိုက်ခတ်ခဲ့တာပါအခုခါမှာတော့ Tropical Depression လို့ခေါ်တဲ့အပြော့သွားတဲ့မွန်တိုင်းအငယ်စားအဆင့်အဖြစ်သာသတ်မှတ်ထားပါတော့တယ်အခုခါမှာအသေးပြောက်စင်းကိုအတိအကျမသိရသေးဘူးလို့ကယ်ဆယ်ရေးဌာနကြီးကတူဖြစ်တဲ့ Alexander Palmer ကပြောပါရယ်မိုးဆက်လက်ရွာသွန်းနေတာကြောင့်ငါးဖန်တင်မော်တွေလူစည်းကရုတင်မော်တွေလုပ်ငန်းခွင်ပြန်ဝင်ဖို့ကိုလည်းတားမြစ်ထားပါရယ်ခင်ဗျာ
စနေနေ့ကမလေးရှားနိုင်ငံမြို့တော်အပြင်ဘက်မှာရဟတ်ရင်တစဉ်ဖြတ်ကျခဲ့တဲ့အတွက်ဥပဒေပြုလွှတ်တော်အမတ်အရင်အမေရိကန်နိုင်ငံဆိုင်ရာမလေးရှားနိုင်ငံသားအမတ်ကြီးတာဝန်ထမ်းဆောင်ခဲ့သူတယောက်အပါအဝင်လူ6ဦးအသက်ဆုံးရှုံးခဲ့ပါတယ်။ရဟတ်ရင်ဟာမြောက်ဖက်ကွမ်တမ်မြို့ကအပြင်ကွာလာလမ်ပူအပြင်ဘက်စွမ်းညစ်မြို့နားမှာမြေပြင်ပေါ်ပြက်ကျမသွားခင်လေထဲမှာပောက်ကွဲသွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ဥပဒေပြုလွှတ်တော်အမတ်ဂျမလူဒန်ဂျာဂျစ်ဟာ2009ကနေ2012ခုနှစ်အထိအမေရိကန်နိုင်ငံဆိုင်ရာမလေးရှားသံအမတ်ဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ရဟတ်ရင်ပြတ်ကျမှုမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ရဲ့လက်ထောက်တယောက်လဲပါဝင်ပါတယ်။သေဆုံးသူ6ဦးစလုံးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိထားပြီလို့တည်ယူဖို့ဆောင်ရွက်ဝန်ကြီးဌာနကပြောဆိုပါတယ်။ရဟတ်ရင်ဘာကြောင့်ပြတ်ကျရသလဲဆိုတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတော့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ကျူဘာသမရာဟောင်ဖီဒက်ကက်ရှိုကိုတရားဝင်အစိုးရမီဒီယာရဲ့အဆိုအရတနှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်အများပြည်သူမြင်ကွင်းမှာတွေ့ကြရပါတယ်။အသက်88နှစ်အရွယ်ကက်ရှိုဟာကာဒစင်းထဲမှာထိုင်နေပြီးဗင်နီဇွဲလားနိုင်ငံသားသူ့ကိုထောက်ခံသူဖြစ်ပုံရတဲ့လူတွေနဲ့လက်ဆွဲနှုတ်ဆက်နေတဲ့ဓာတ်ပုံလေးပုံကိုအွန်လိုင်းပေါ်မှာတင်ထားတာပါ။ဘေ့စ်ဘောအုပ်ထုပ်အောင်မှာဖုံးကွယ်နေတဲ့သူ့ရဲ့မျက်နှာပေးချမ်းနဲ့သူ့ရဲ့အမှန်တစိုက်မုတ်စိတ်ကိုပဲဒီဓာတ်ပုံထဲမှာမြင်ရပါတယ်။အဲ့ဒီပုံကိုတင်လာနေကရည်ယူထားတာလို့အစိုးရအဘော် Cuban Debate Internet ဆာမျက်နှာမှာပြောတာပြီးဘာကြောင့်ဒီလောက်ရချားပြီးမှထုတ်ပြန်တာလဲဆိုတာကိုတော့ပြောမထားပါဘူး။သွေးစင်းညင်ညွန်ကြောင့်ပြတဲ့ခီးစဉ်တစ်ခုနဲ့ကျူးဘားနိုင်ငံမှာရောက်နေတဲ့ Venezuela ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့ Mr. Castro တွေ့ဆုံတာလို့ဆိုပါတယ်။သူ့ရဲ့တင်းကျပ်တဲ့လက်ဆွဲနှုတ်ဆက်မှုနဲ့ရိုးရှင်းတဲ့စိတ်ထားအပေါ် Venezuela ကိုယ်စားလှယ်အဖွဲ့ဝင်တွေကတလေတဆားရှိခဲ့ကြတယ်လို့လည်းသတင်းမှာဖော်ပြထားပါရခင်ဗျာ
။ဒီကနေ့တင်းငွေတွေနေ့ဟာကမ္ဘာပေါ်ကခရီးယန်ဘာသာဝင်တွေအထွတ်မြတ်ထားရာEaster Sunday နေ့ဖြစ်ပါတယ်။ယေရှုခရစ်တော်ရှင်ပြန်ထမြတ်ရနေ့ဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်ကျင်းပကြတဲ့အထိမ့်မတ်ပွဲတော်နေ့လည်းဖြစ်ပါတယ်။ Protestant နဲ့ Catholic ခရစ်ယာန်ဘာသာဝင်တွေဖျားရှိခိုးကြောင်းကိုတွားရောက်ပြီး Easter ပွဲတော်ရက်မြတ်ကိုဆင်နွှဲကြတဲ့အချိန်လည်းဖြစ်ပါတယ်။ဘာသာရေးထုံးနှံစင်လာရခရစ်ယာန်ဘာသာဝင်တွေဟာဒီနေ့မှာ Easter ကျေးဥကောက်ပွဲနဲ့ရှင်ပြန်ထမြတ်ရနေ့မနေ့အာယုန်နဲ့နေရောင်အလင်းရောင်နဲ့အတူယေရှုခရစ်တော်ရှင်ပြန်ထမြတ်မှုအထိမ့်မတ်ကိုကြိုဆိုပြီးဖျားပြောင်းမှဝတ်ပြုဆုတောင်းပွဲတွေကျင်းပလိမ့်ရှိပါတယ်။
Direct from Washington, the voice of America, VOA. ထိတ်တန့်ရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းပေါ်မှာထိုင်း၅ဘန်းလုပ်ငန်းတွေကကြေးကျွန်းတပွဲဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာအများစုပါဝင်တဲ့၅ဘန်းလုပ်သားတွေကိုအင်ဒိုနီးရှားကကယ်တင်ပြီးတဲ့နောက်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေတွားရောက်တွေ့ဆုံပြီးသူတို့ဟာမြန်မာနိုင်ငံသားမှန်ကန်ကြောင်စစ်ဆေးမှုတွေလုပ်ပြီးရင်တော့မြန်မာနိုင်ငံကိုအမြန်ဆုံးပြန်ပို့ဖို့စီစဉ်နေတယ်လို့မြန်မာသမ္မတယုံကပြောပါတယ်။မနေ့ပြန်ဤပြည်လ6ရက်နေ့မှာ၅ဘန်းလုပ်သားတွေထိန်းသိမ်းထားတဲ့ကျွန်းတွေမှာအင်ဒိုနီးရှားတာဝန်ရှိသူတွေနိုင်ငံတကာရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်ပေးနေတဲ့အဖွဲ့ IOM တာဝန်ရှိသူတွေနဲ့အင်ဒိုနီးရှားဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေတွားရောက်တွေ့ဆုံကြမှာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်။
ထိုင်းငါးဖန်းဆက်လီတွေမှာအလုတ်လုတ်ကိုင်းရင်အင်ဒိုနီးရှားကျွန်းတွေပေါ်မှာနှစ်တင်နဲ့ခြီးပြီးတော့အတင်းအဓမ္မခိုင်းစေခံရသူတွေရဲ့အကြောင်း AP သတင်းဌာနကစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်မှာတော့ဒီအလုတ်သမားတွေလူမြောက်ဖို့အရေးနိုင်ငံတကာကနေအာရုံစိုက်လာခဲ့ကြတာပါဒီအထဲမှာမြန်မာအပါအဝင်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားတွေပါဝင်ပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ April 3ရက်နေ့မှာတော့အဲ့ဒီဘန်ဂျီနာကျွန်းပေါ်မှာပိတ်လောင်ခံထားရတဲ့ယာနဲ့ခြီးတဲ့နိုင်ငံသားငါးဖန်းလုတ်သားတွေကိုအင်ဒိုနီးရှားနိုင်ငံအနာပိုင်းဒီဘက်ကကယ်ဆယ်ခဲ့ပါတယ်စနေနေ့မှာတော့သူတို့ကိုဘဒူဘဝဖြစ်တယ်ဆိုတာစစ်ဆေးဖို့အနည်းကတူဝဲကျွတ်မော်ကိုပို့ဆောင်ပေးခဲ့ပါတယ်မနေ့ပြန်တနင်္ဂနွေနေ့မှာတော့အင်ဒိုနီးရှားအနာပိုင်းဒီအင်ဒိုနီးရှားမြန်မာလူဝင်မှုကြီးကြပ်ရေးအဖွဲ့တာဝန်ရှိတဲ့သူတွေဂျာကာတာအခြေစိုက်နိုင်ငံတကာရွှေ့ပြောင်းအလို့သမားရေးဆောင်ရွက်နေတဲ့ IOM တာဝန်ရှိတဲ့သူတွေနဲ့မြန်မာအတမ်အကြီးပါဝင်မြန်မာတန်ယုံတာဝန်ရှိတဲ့သူတွေတွားရောက်တွေ့ဆုံကြဖို့ရှိပြီးတော့ကဲတင်ထားတဲ့သူတွေနဲ့မြန်မာနိုင်ငံသားစစ်မှန်ကြောင်းစစ်စစ်အတည်ပြုပြီးရင်မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးမှာဖြစ်တယ်လို့တမရယုံညွှန်ကြားရေးမှူးဦးစော်ထေက VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်နိုင်ငံသားကြီးကတော့ကျွန်တော်တို့ဟိုတာဝန်ကနေလိုက်လို့ဖို့ကျွန်တော်တို့ပြောထားတယ်။အခုလက်ရှိဖြစ်လာတဲ့ဟာပေါ့ခုနလိုနိုင်ငံသားမှန်နေဆိုရင်ပေါ့နော်။အများဆုံးကုလူဆောင်ရပေးဖို့လိုအပ်တာလည်းအကုန်လုံးလုပ်ပေးဖို့အဲတက်နိုင်တဲ့လုပ်ပေးဖို့ဒါတာဝန်ကြီးအဓိကတာဝန်ဟုတ်ကဲ့
။ဒီအင်ဒိုနီးရှားကျွန်းတွေပေါ်မှာအထိမ့်သိမ်းခံထားရတဲ့မြန်မာတွေအနေနဲ့ခိုင်လုံတဲ့တပ်တွေတခံအထောက်အထားမပြနိုင်ဘူးဆိုရင်မြန်မာနိုင်ငံတွင်းကလူဝင်မှုကြီးကြပ်ရေးဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံသားစစ်မှန်ကြောင်ခိုင်လုံတဲ့တပ်တွေအထောက်အထားတွေကိုရယူနိုင်အောင်စီစဉ်နေပါတယ်လို့လည်းပြောပါတယ
်။ဒီလောက်ကကနေတော့ပြည်တွင်းမှာပြန်ပြီးတော့ဆစ်ရတယ်ပြည်နယ်တိုင်းတွေမှာပြန်ပြီးတော့အဲ့မှာအဲ့လူကတော့ဒီမြို့ဒီလမ်းဒီရက်ွက်ဒီနံပါတ်ကဟုတ်သလားရှိသလားအားမျိုးတွေနဲ့ပြန်တိုက်ရတယ်။နောက်ကိုယ်နိုင်ငံသားတွေကိုယ်ရင်မဆုံးရှုံးအောင်လည်းဒီဥစ္စာတွေနံပါတ်၁ကတော့ခုနပြောတဲ့တာမန်ကြီးနဲ့တန်ရာရှိတယ်မှာနံပါတ်၁တာဝန်ရှိတယ်။နံပါတ်၂ကတော့ကျွန်တော်တို့ရေးရှိလောင်းတန်းမှာခုနလိုအစိုးရရဲ့ဒီကြေစည်ရင်းကြီးတို့အမူယူထိုးပြီးတော့လုပ်ဖို့လုပ်နေတယ်ဟုတ်ကဲ့ပဲ
အခုလိုမျိုးနိုင်ငံပြင်ပမှာအလုသမားအခွင့်အရေးလူအခွင့်အရေးချိုးဖောက်ခံနေရတဲ့ပြည်ပရောက်မြန်မာနိုင်ငံသားရွှေ့ပြောင်းအလုသမားတွေအရေးအကူအညီပေးနိုင်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံးတွေမှာအလုသမားတန်ရာရှိတွေကိုတိုးချဲ့တာဝန်ချထားပေးပြီးတော့ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုအမြန်ဆုံးဖြေရှင်းပေးနိုင်အောင်ဆောင်ရွက်နေပါတယ်လို့မြန်မာသမ္မတယုံကပြောပါတယ
်တရားဝင်သွားနေတဲ့ကိစ္စတွေနဲ့တရားမဝင်သွားတဲ့အတွက်လူတော်မအကွင့်ရေလူကွင့်ရေချိုးပေါက်ခံရတာရှိတယ်။အဲ့ဒါကြီးကြရင်တော့ကျွန်တော်တို့ကနိုင်ငံဟိုအစိုးရချင်းသဘောတူညီချက်တွေလုပ်ပြီးမှပဲထိန်းလို့ရမယ်။ဥပမာဆိုကျွန်တော်တို့ထိုင်းနဲ့ကျွန်တော်တို့လုပ်နေတာရှိတယ်။တရားဝင်သွားနေတာတန်းနဲ့ချီတယ်။တရားဝင်သွားတဲ့အနေချင်းသို့တော့ဒီတရားမဝင်လူတော်မတွေကိုယ်နိုင်ငံသားတွေတရားဝင်ခွင့်ရေးတွေတရားဝင်ကာကွယ်ရေးရလာအောင်ဆိုအစိုးရချင်းအရင်လိုညှိပြီးလုပ်ပါတယ်။ဒါအတူပဲမြန်မာနိုင်ငံသားတွေတော့နေတဲ့မလေးရှားရင်အဲနောက်အင်ဒိုနီးရှားရဲ့ဘာပြဿနာရှိလဲဆိုတော့မြန်မာနိုင်ငံသားလို့ပြောတော့လည်းမြန်မာနိုင်ငံသားဟုတ်ချင်မှဟုတ်နေရတာရှိတယ်။တချို့ဘင်္ဂါလီတွေဘင်္ဂလားဒေ့ရှ်ကသွားတဲ့ဟာတွေကလည်းမြန်မာလို့ပြောရင်ပြောတယ်။တချို့မြန်မာနိုင်ငံသားမဟုတ်တဲ့လူတွေကလည်းမြန်မာလို့ပြောရင်ပြောတယ်။အဲ့တော့မြန်မာလို့ပြောတဲ့အချိန်သတင်းထဲမှာပါလိုက်တိုင်းကျွန်တော်တို့ကသွားလိုက်ရင်ကျွန်တော်တို့ကကိုယ်မဲ့ဖြစ်တယ်။အဲ့ဒီအတွက်လည်းကျွန်တော်ကနိုင်ငံသားစီစဉ်မှုလိုတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့နိုင်ငံအမိုယူသွားမယ်။ဆိုရချင်းအမိုယူသွားရပြီဆိုတာနဲ့ကျွန်တော်တို့ကအေဂျင်စီချင်းအမိုယူထိုးအဲ့တော့သူခွင့်ကြီးကိုခွင့်ကြီးကပွဲလာတယ်ပြမန်ကံကံဖြစ်အောင်လုပ်ဖို့နောက်တရားမဝင်သွားနေတဲ့လူတွေကိုတရားဝင်မှတ်ပုံတင်ပေါ့နော်တဘောမျိုးလုပ်ဖို့ဒါမျိုးတွေစူးစမ်းနေပါတယ်စူးစမ်းနေတော့ကျွန်တော်တို့အလုပ်သမားဝင်ကြီးတမားကြီးကိစ္စမှာမလေးရှားရောက်တဲ့အချိန်မှာလဲအဲ့မှာဆွေးနွေးတယ်ကျွန်တော်တန်ရုံးပက္ခလည်းကျွန်တော်တို့ပြောနေတယ်နောက်အင်ဒိုနီးရှားနဲ့လည်းကျွန်တော်တို့ဆွေးနွေးနေပါတယ်ဆိုလိုတာကတရားမဝင်သွားရောက်လုတ်ကင်နေတဲ့နိုင်ငံသားတွေတရားဝင်ဖြစ်အောင်ဘယ်လိုလုပ်လဲနောက်တရားဝင်ရောတရားမဝင်ရောသွားရောက်နေတဲ့ကျွန်တော်တို့နိုင်ငံမှာအစ်စ်တွေပေါ့နော်။ဒီအခွင့်အရေးချိုးဖောက်မှုမခံရအောင်ဘယ်လိုလုပ်မလဲ။နိုင်ငံအပြန်အလှန်နားလည်မှုနဲ့ပူးပေါင်းဆောင်ရွက်သွားဖို့လှုပ်ဆောင်နေပါလေ။ဒါရေးရှိရေးတို့မှာတော့လက်ရှိတန်ရုံးတွေမှာရှိတဲ့အဓိကပေါ့နော်။အလုပ်သမားတန်ရာရှိတွေတွေ့နေခတ်တာလေ တာမကြီးတွေမှာနံပါတ်၁တာဝန်ရှိတယ်ဒုတိယအလုပ်သမားတာယာရှိတယ်မှာတာဝန်ရှိတယ်ဒီတိုင်းလည်းကျွန်တော်တို့အမိန့်အကျပ်ပေးပြီးတော့လို့လောက်တဲ့လောက်တိုက်တာလောက်ဖို
့မြန်မာအစိုးရဘက်ကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရထားထားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဆီလွတ်နိုင်ရေးအတွက်လည်းမြန်မာတရုံကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းဆီစဉ်နေပြီးတော့မြန်မာနိုင်ငံသားမှန်ကန်ကြောင်စစ်စစ်အတည်ပြုပြီးရင်တော့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာအစိုးရပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့နိုင်ငံရေးအကျဉ်းသားတွေအရေးကိုပြောပြပေးမှာပါ။မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာလက်ရှိနိုင်ငံရေးအကျဉ်းသားက190ကျော်ရှိနေတဲ့အပြင်အမှုရင်ဆိုင်နေရာဆဲက300လောက်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPP ကပြောဆိုလိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုတဲ့ကျောင်းသားတွေသာမကအလုပ်သမားအရေးလယ်သမားအရေးတက်ကြွလှုပ်ရှားသူတွေလည်းအဖမ်းခံနေရပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတနည်းတခြားတိတ်ကိုဆိုးဝါးလာနေတယ်လို့လည်းပြောဆိုလိုက်ပါတယ်။အပြည့်အစုံကတော့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေဟာပြီးခဲ့တဲ့နှစ်ကထက်ပိုများလာနေတယ်လို့အရက်သားအစိုးရတက်လက်ထက်မှာလည်းပြုပြင်ပြောင်းလဲမှုတွေဟာဟန်ပြအနေထားမျိုးမှာရှိနေပြီးလူခွင့်ရေးအခြေအနေတွေဟာလည်းဆိုးဝါးနေတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကဆိုပါတယ်လက်ရှိနိုင်ငံရေးအကျဉ်းသား190ကျော်နဲ့အမှုရင်ဆိုင်နေရတဲ့သူ300ခန့်ရှိကြောင်း AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုပိုကြီးကပြောပါတယ်
အခုကျွန်တော်တို့ဟိုကစ်တာကထောင်ကျပြီးတော့190ယောက်ရှိပါတယ်အခုရင်ဆိုင်နေရတာ300နေရောရှိပါတယ်ဆိုတော့အဲ့အခုရင်ဆိုင်နေရတဲ့ဆိုတော့ကောင်ပြီးခဲ့တဲ့ဒီကျောင်းသားလုပ်ချက်မှုကြောင့်အပန်းကန်လာ104ယောက်ရှိပါတယ်အဲ့ဒီမတိုင်ခင်မှာဖန်လာတဲ့ဒေသမားရေးလုပ်ချက်နေတဲ့သူတွေအလုပ်သမားတွေအလုပ်သမားကိစ္စနဲ့ပတ်သက်တာတွေတော့ဒီဒေသမားတွေလည်းပါနေပါတယ်ဟိုမြန်မာနိုင်ငံသူ့ခွင့်အခြေအနေကကျွန်တော်အမြင်အရဆိုလို့ရှိရင်တော့တော်တော်လေးဆိုရင်လည်းရှိပါတယ်ဆိုသူအနေနဲ့ကလူခွင့်ရေးဆိုင်ရာကိစ္စတွေကိုဟန်တဲ့အနေနဲ့လုပ်နေကြမျိုးလည်းရှိတယ်တကယ်လို့လူခွင့်ရေးအခြေအနေတွေသုံးသက်အောင်လုပ်နေတဲ့အနေအထားမျိုးတွေမတွေ့ရသေးပါဘူးအခုဒီကိစ္စတော့ဒီဥမာပြီးခဲ့တဲ့သတ်တော်တွေထဲမှာဆွေးနွေးခဲ့တဲ့ဒီသိစိတ်မြင်မှန်းတွေဆိုင်ရာနိုင်ငံတကာဒီ convention တွေမှာလက်မှတ်ထိုးမယ်လို့ပြောတဲ့ကိစ္စလည်းအခုဒီလက်မှတ်ထိုးတာတော့မတွေ့ရသေးဘူးအဲ့လိုပဲအစိုးရနဲ့အစိုးရရဲ့လက်နက်ကင်တပ်ဖွဲ့တွေကကျူးလွန်နေတဲ့သိစိတ်မြင်မှန်းမှုတွေမတရားတဲ့ပြဿနာတွေလည်းအခုချိန်ကြီးပုံပြီးတော့ဆိုးဝါးလာတဲ့အနေအထားမျိုးတွေကိုတွေ့နေရပါတယ်အဲ့တော့ဟန်တဲ့သူ့ပြည်ပြောင်းရမှုတွေရောရှိပါတယ်တကယ်စစ်မှန်တဲ့တိုးတက်မှုတွေကိုကျွန်တော်မတွေ့ရသေးဘူးဒါကြောင့်မို့ဒီမြန်မာနိုင်ငံအနေနဲ့ကျွန်တော်ဖြစ်နေတဲ့နေရာမျိုးကိစ္စဆိုလို့ရှိရင်ဒါကလူခွင့်ချုပ်ဖို့မှုအကြီးကျယ်ဆုံးပြဿနာပဲဆိုတော့နေသမားတွေနေရာမျိုးသိမ်းချတဲ့ကိစ္စတွေရှိတယ်အခုဒီကျောင်းသားတွေနေရာသိမ်းရိုက်ဖို့နေဆက်ညှိမှတ်ခဲ့တဲ့ကိစ္စတွေရှိတယ်ဒါတွေကအခုနောက်ပိုင်းမှာအဆိုးအဝါဆုံးတော့ပေါ်ဆက်တဲ့အခြေအနေတွေဖြစ်နေပါတယ်
APP ကထုတ်ပြန်ခဲ့တဲ့နိုင်ငံရဲ့အကျဉ်းသားစီးရင်ဟာပြီးခဲ့တဲ့2014ခုနှစ်ဩဂတ်လတုန်းကမြန်မာနိုင်ငံရန်ကုန်မြို့မှာလုပ်တဲ့အလုပ်ရုံဆွေးနွေးပွဲပေါ်မှာမူတည်ပြီးတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပေါ်မှာအခြေခံကထုတ်ပြန်ခဲ့တယ်လို့ဆိုပါရတယ်။လာစဉ်နိုင်ငံရေးအကျဉ်းသားတွေများပြားလာနေတယ်လို့စီးရင်ပြုစုပြီးထုတ်ပြန်ရတာဟာလည်းမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေကိုပို့ပြီးတော့တတိပြုမိလာအောင်လှုံ့ဆော်တာဖြစ်တယ်လို့လည်း APP ကဆိုပါရတယ်။မြန်မာအစိုးရကတော့နိုင်ငံရေးအကျဉ်းသားမရှိတဲ့အကြောင်းဒီဈေးဥပဒေကိုချိုးဖောက်လို့အရေးယူခံထားရတဲ့အကျဉ်းသားများသာရှိတယ်လို့လည်းပြောလို့ရှိတာပါပြီးခဲ့တဲ့နှစ်တုန်းကတော့လက်ချံနိုင်ငံရေးအကျဉ်းသားအနည်းငယ်ရှိခဲ့ပေမဲ့အစိုးရကတော့နိုင်ငံရေးအကျဉ်းသားဖြစ်တိမတ်ပြုခြင်းမရှိဘူးလို့လည်းဆိုပါတယ်ဒါအပြင်အခုချိန်ထိနိုင်ငံရေးအကျဉ်းသားဆိုတာကိုလက်ခံခြင်းမရှိသေးဘူးဆိုပြီးတော့လည်းကိုဗိုလ်ကြီးကဆက်ပြောသွားပါတယ
်ဒီအစိုးရဘက်ကနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုတရားဝင်အတိအမှန်ပြုနေဘူးနောက်တစ်ခုကနိုင်ငံရေးအကျဉ်းသားတိကျဖွင့်လို့ချက်ကိုလည်းအစိုးရဘက်ကဟိုပေါ်ဆောင်မှုဟိုပြက်ကွက်နေတဲ့မျိုးတွေရှိတယ်အဲ့တော့အစိုးရလည်းမဟုတ်ဘူးပေါ့လွှတ်တော်ကလည်းဒီနိုင်ငံရေးကျင်းစားကိစ္စနဲ့ပတ်သက်ပြီးတော့ခြေထဲဝင်ဝင်ဆွေးနွေးမယ့်အနေအထားကိုမတွေ့ရသေးပါဘူးဒါတော့လွှတ်တော်အမတ်တွေကလွှတ်တော်ကတော့တာဝန်ရှိပါတယ်လွှတ်တော်ကနေပြီးတော့နိုင်ငံရေးကျင်းစားဆိုတော့ဘယ်လိုမျိုးကိုနိုင်ငံရေးကျင်းစားဖြစ်ခေါ်ဆိုရဲဆိုရဲအဲ့ဒီသတ်မှတ်ချက်ကိုဖွင့်ဆိုဖို့လိုပါတယ်ဥပဒေတစ်ခုပြဖို့လိုပါတယ်အဲ့လိုဥပဒေတစ်ခုပြရဲဆိုလို့ရှိရင်အစိုးရကဒါကိုမဖြစ်မနေလိုက်နိုင်အောင်ပြေစားပါအဲ့တော့လွှတ်တော်ဘက်ကပြက်ကွက်နေတဲ့အခါကျတော့အစိုးရကလွှတ်တော်ကိုပုံချပြီးတော့သူငင်းပယ်နေတာမျိုးတွေရှိပါတယ်
တကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချနေတာတွေကလည်းရော့ပါသွားခြင်းမရှိတဲ့အပြင်ဆက်လက်တိုးပွားလာနေကြောင်းနဲ့နိုင်ငံသားတိုင်းရဲ့အခြေခံအခွင့်အရေးအရဆန္ဒထုတ်ဖော်သူတွေကိုလည်းပုံမှန်18ပုံမှန်19တို့အပြင်နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန် 905 ခခွေးတွေနဲ့အရေးယူပြီးအမြင့်ဆုံးဖြစ်တယ်နေပေးနေတာတွေလည်းရှိနေတယ်လို့ AAPP ကဆိုပါတယ်လက်သိမ်းခံရတဲ့တောင်သူတွေကိုတော့ပုံမှန် 440 ပုံမှန် 420ဆိုတဲ့အကျိုးဖြည့်ဆည်းမှုပိုင်နဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုထောက် ချဖမ်းဆီးနေတာတွေကိုမိမောင်းထုတ်ပြတဲ့အနေနဲ့အခုလိုမျိုးနိုင်ငံရဲ့အကျဉ်းသားချင်းကိုထုတ်ပြန်ရတာဖြစ်ကြောင်းဧပြီလ၄ရက်နေ့မှာပဲ AAPP ကသဘောထားကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းတောင်မှအေးအေးမှပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်မြန်မာဆန်ရသတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြာခင်မှာတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးဖို့ရှိပါတယ်အခုကတော့လာမယ့်အင်ကာနီညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ်ရှင်
ဒီမိုကရေစီအတွင်ကူးပြောင်းနိုင်မယ့်ခြေလှမ်းတစ်ရပ်အဖြစ်ဒီနှစ်ကုန်မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေချောချောမောမောဖြစ်ဖို့လိုတယ်လို့သမ္မတဦးသိန်းစိန်ကလာစဉ်မင်းကွန်မှာပြောသွားပါတယ်။ရွေးကောက်ပွဲတွေကျင်းပရုံနဲ့ဒီမိုကရေစီရလာတော့မှာပါလား။ဒီမိုကရေစီကိုတကယ်ဦးတည်စေမယ့်ရွေးကောက်ပွဲတွေဖြစ်ဖို့ဆိုရင်အခြေခံကြကြဘာတွေပြင်ဆင်ထားဖို့လိုအပ်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-2-5-5-5-4စီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုအကန့်အသတ်နဲ့လှုံ့ဆော်ပြီးအပြန်အလှန်အနေနဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုရှော့ပေါက်ပြီးရာယီသဘောတူညီချက်တည်းရရှိခဲ့ပြီးမယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার သဘောတူညီချက်တည်းရနိုင်မယ့်အလားအလာကတော့သိမရှိပါဘူး။အီရန်နဲ့ရခဲ့တဲ့သဘောတူညီချက်ဟာဆိုရင်လည်းနောက်ဆုံးမှာအောင်မြင်မှုမရပဲဖြစ်ခဲ့ရတဲ့အတိတ်တုန်းကမြောက်ကိုရီးယားနဲ့သဘောတူညီချက်လိုမျိုးခက်ဆင်ဆင်ဖြစ်နေပါဗျ။အခုအခါမှာတော့အမေရိကန်ရောတောင်မြောက်ကိုရီးယားတို့ကပါနောက်ထပ်ကြိုးစားလိုပုံမရတော့တဲ့အထိဖြစ်ခဲ့ရတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးအကြောင်း VOA သတင်းတော် Brian Perran ကသတင်းပေးပို့ထားပါတယ်။မနနာချန်ကပြောပြပေးပါအောင်ရှင်။
အီရန်နျူကလ িয়ার ရေးသဘောတူညီချက်ဟာရှေ့မတိုးနောက်ဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာအပေါ်ဘယ်လိုရိုက်ခတ်နိုင်တယ်လဲဆိုတဲ့မေးခွန်းပေါ်မှာတော့တောင်ကိုရီးယားနိုင်ငံကနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရသူလမ်ပျောင်ချိုကတော့တောင်ကိုရီးယားရဲ့ရည်တည်ချက်ဟာတသက်မတ်သေးရှိနေတဲ့အကြောင်းတုံ့ပြန်ခဲ့ပါတယ
်။특히북핵문제는완전하고검증가능하고그슬을숨는대들숨는방식으로
မြောက်ကိုရီးယားရဲ့နျူကလ িয়ার ကိစ္စဖြည့်ရှင်းရမှာအတိအပြုစစ်ဆေးနိုင်တဲ့ချဉ်းကပ်မှုမျိုး6ပွင့်ဆိုင်ဆွေးနွေးပွဲလိုနိုင်ငံပေါင်းစုံရဲ့အမြင်တွေနဲ့ညှိနှိုင်းဆွေးနွေးမှုတွေဟာပြဿနာကိုဖြည့်ရှင်းရမှာအရေးကြီးတယ်ဆိုတဲ့တောင်ကိုရီးယားနိုင်ငံရဲ့အခြေခံရည်တည်ချက်ကတော့အပြောင်းလဲမရှိတဲ့အကြောင်းကိုရီးယားဘာသာနဲ့ပြောကြားသွားတာဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်ပြည်တော်နဲ့အတူအမေရိကန်တရုတ်ဂျပန်နဲ့ရုရှားတို့ပါဝင်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေကိုချက်ချင်းပြန်ဆဖို့လဲမြောက်ကိုရီးယားကိုတိုက်တွန်းခဲ့ပါတယ်။မြောက်ကိုရီးယားကတော့နျူကလ িয়ার အစီအစဉ်ကိုပြန်လည်စတင်ပြီးစုံစမ်းစစ်ဆေးသူတွေကိုလည်းဝင်ခွင့်မပေးဘဲ2009ခုနှစ်မှာပဲဆွေးနွေးပွဲတွေကနေထွက်သွားခဲ့တာဖြစ်ပါတယ်။2013ခုနှစ်မှာမြောက်ကိုရီးယားကတတိယကြိမ်နျူကလ িয়ার ဆန့်သတ်မှုလုပ်ခဲ့ရမှာတော့တရုတ်နဲ့အမေရိကန်တို့ကဥဆောင်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြောက်ကိုရီးယားရဲ့ဗန်လုပ်ငန်းတွေခီးသွွာလာမှုနဲ့ကုန်သွယ်ရေးလုပ်ငန်းတွေပေါ်ပြင်းထန်တဲ့ပိတ်ဆို့တန်းခတ်မှုတွေချမှတ်ခဲ့တာပါ။ဒါပေမဲ့လည်းအရင်ကသဘောတူညီချက်တွေအရဆွေးနွေးပွဲအသစ်တွေပြန်မစခင်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုထိန်းချုပ်ဖို့အရင်လောက်ရမယ်ဆိုတဲ့အမေရိကန်အစိုးရရဲ့တောင်းဆိုချက်ကိုတော့မြောက်ကိုရီးယားကလစ်လျူရှုထားပါတယ်။ဒွန်ကတ်တက္ကသိုလ်ကမြောက်ကိုရီးယားရေးရာကျွမ်းကျင်သူပမောက်ခကင်ယွမ်ဟွန်ကတော့အီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့အောင်မြင်မှုဟာမြောက်ကိုရီးယားနဲ့တန်တမာရေးကြိုးပမ်းမှုအသစ်တွေအတွက်လမ်းပွင့်သွားနိုင်တယ်လို့သုံးသပ်ပါတယ်
။핵문제를좀더적극적으로미국도북한도또주변국가들도적극적으로푸는그런차원에서의
ပြဿနာကိုတက်တက်ကြွကြွစူးစမ်းဖြေရှင်းမှုအမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစလုံးကိုအခုဒီသဘောတူညီချက်ကမိစိမ့်ပြတယ်လို့ဖြစ်နိုင်တယ်လို့ကိုရီးယားဘာသာနဲ့ပြောကြားသွားတာဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးအခြေခံလုပ်ငန်းစဉ်ဟာအတိတ်မှာတုန်းကမြောက်ကိုရီးယားနဲ့သဘောတူညီခဲ့တာမျိုးနဲ့ခက်ဆင်ဆင်တူတယ်လို့ကိုရီးယားကျွန်းဆွယ်မှာအနာဂတ်နျူကလ িয়ার သဘောတူညီချက်တွေရေးဆွဲရမှာလဲအခြေခံပုံစံတစ်ခုဖြစ်လာမဲ့ပုံပေါ်ပါတယ်။အီရန်ကတော့နျူကလ িয়ার စက်ရုံတွေဓာတ်ခွဲကန်းတွေတပ်ထုတွင်းနေနဲ့တိုက်ခွဲဇက်တွေကလုပ်ငန်းတွေကိုကန့်သတ်ဖို့နဲ့ကုလသမဂ္ဂအမှုမြူစွမ်းအင်အေဂျင်စီရဲ့လာရောက်စစ်ဆေးမှုတွေကိုလည်းခွင့်ပြုပေးဖို့သဘောတူရမှာဖြစ်ပါတယ်။ အပြန်အလှန်အနေနဲ့အမေရိကန်ကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂတို့ကနေအီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုလည်းဆိုင်းငံ့ထားမှာဖြစ်ပါတယ်။ပါမောက်ခကင်ကတော့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေအနေနဲ့ဒီလိုသဘောထားတိတ်မတင်းမာတဲ့ပုံစံမျိုးနဲ့ချဉ်ကပ်မယ်ဆိုရင်မြောက်ကိုရီးယားနဲ့လည်းအလားတူရလဒ်တွေထွက်ပေါ်လာနိုင်တယ်လို့ယုံကြည်ပါတယ်
။ Uranium 농축시설을줄여가는문제랄지6월달까지이란핵문제를풀어가는과정과관련돼서도그렇고전반적으로이란핵문제에대한접근법들이
유레니엄탄생의농간을쇼차예바윈이란나이간의뉴클리어뼈드나고존라나우송타피신매시즌하뷰뢰뻬뢰뜨피피진로와메농간세펴바레미국코리아의뉴클리어뼈드나네빠뜨로나이간나가타이완가카틴닌쌧쌧니베메အီရန်နျူကလ িয়ার ရဲမှာတော့ပို့ပြီးတော့ပျော်ပြောင်းတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအီရန်နိုင်ငံနဲ့သဘောတူညီမှုရနိုင်မှုလိုက်ရောလွန်းတယ်ဆိုပြီးအမေရိကန်သမ္မတဘာရက်အိုဘားမားပေါ်လွှတ်တော်ရင်းကအတိုက်ခံရီပပ်ဘလစ်ကန်မတ်တွေရောအစ္စရေးနိုင်ငံကပါဝေဖန်နေကြပါတယ်။ဒီအတွက်လဲရှေ့လာမယ့်လတွေအတွင်းအီရန်နျူကလ িয়ার ရဲ့အခြေခံမူပေါင်းတရက်အပြည့်အစုံရေးဆွဲနိုင်ရေးဟာအမေရိကန်အစိုးရရဲ့တန်တမာရေးလုပ်ငန်းတွေမှာအဓိကအာရုံစိုက်ရမယ့်ကိစ္စတစ်ခုဖြစ်ရှိနေအောင်ပါ။ဒါပေမဲ့လည်းမြောက်ကိုရီးယားနယ်ကတော့အရင်ကရထားပြီးသားသဘောတူညီချက်တွေပြတ်ပြားခဲ့သလိုမစ်ဆိုင်းတုံးကြီးစမ်းသပ်မှုတွေထပ်တလဲလဲလုပ်ခဲ့တာတွေတခြားရန်လိုတဲ့လုပ်ရက်တွေနဲ့ဒေတာရင်းမှာတင်းမာမှုတွေနဲ့ကြုံခဲ့ရတဲ့အတွက်လည်းမြောက်ကိုရီးယားပေါ်ရည်တည်ချက်ကပြောင်းလဲမဲ့အရေးအယံမျိုးတော့မတွေ့ရသေးပါဘူးရှင်
။မနက်နာချံပြော့ပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တင်းငွေနေညနေခင်းအစီအစဉ်တွေကမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တင်းငွေနေညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ချက်နေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါအောင်ရှင်။
ကင်ဂါနိုင်ငံကတက်တူတခုမှာအယ်ရှာဘက်စစ်သည်ကြတွေတက်ပြက်ခဲ့တဲ့လူပေါင်း148ယောက်တွေရည်စုပြီးယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ Easter Sunday နေ့ကိုကျင်းပနေကြပါတယ်။ကင်ဂါနိုင်ငံတဝမ်းဂရစ်ဆာတက်တူမှာတည်ဆုံးခဲ့သူတွေအတွက်အောက်မေ့ပွဲအခမ်းအနားတွေကျင်းပနေတာလည်းဖြစ်ပါတယ်။ကြာသပတေးနေ့ကဂရစ်ဆာတက်တူမှာအကြမ်းဖက်တိုက်ခိုက်ပြီးတည်ဆုံးခဲ့တဲ့တနတ်သမား၄ဦးထဲမှာအစိုးရအရာရှိတဦးရဲ့သားတစ်ယောက်ပါဝင်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကဒီကနေ့တင်းတင်းဒီမှာပြောကြားခဲ့ပါတယ်။ဒမတ်စကတ်မြို့တော်အပြင်ဘက်စင်ဂျေဘုံဒေသမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုလုံးနီးပါးကိုအစ္စလာမ်စစ်သွေးကြွတွေကထိန်းချုပ်ထားလိုက်တယ်လို့အခြေအနေတွေကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။စီးရီးယားလူခွင့်လေ့လာဆောင်ကြည့်ရေးအဖွဲ့တစ်ခုကစနေနေ့ကပြောဆိုရမှာယာမောက်ဒုက္ခသည်စခန်းရဲ့90ရာခိုင်နှုန်းလောက်ကိုအစ္စလာမ် AL Nusra Shirant အဖွဲ့အယ်ကာအီဒါအဖွဲ့ကစစ်သွေးကြွတွေကထိန်းချုပ်ထားလိုက်ပြီလို့အတည်ပြုပြောဆိုခဲ့ပါတယ်။Sorry Arabia ဥဆောင်တဲ့လေကြောင်းတက်ခဲမှုတွေဆက်လက်လှုပ်ဆောင်နေတဲ့ကြားမှာပဲယေမန်နိုင်ငံတောင်ပိုင်းကအေရီမျိုးကိုဟူတီသဘုံတွေကသိမ်းယူနိုင်လိုက်ပါတယ်။အေရီမျိုးတွေကမူဝဲလာအရက်မှာရှိတဲ့ဒေသအစိုးရဌာနချုပ်နဲ့ဒေသအုပ်ချုပ်ရေးမှူးရုံးငန်းတွေကိုသဘုံတွေကသိမ်းယူလိုက်တာဖြစ်တယ်လို့ပြင်သစ်သတင်းဌာနတစ်ခုကဆိုပါတယ်။တကယ်လို့အနောက်နိုင်ငံတွေဘက်ကဂျွန်လမှာအပြီးသက်ဆောင်ရွက်မဲ့နျူကလ িয়ার သဘောတူညီမှုကနေနောက်ဆုတ်သွားမယ်ဆိုရင်အီရန်ကလည်းသူ့ရဲ့လက်ရှိနျူကလ িয়ার လုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗက်ဇာရက်ကစနေနေ့ကအီရန်နိုင်ငံပိုင်ရုပ်မြင်သံကြားမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလော်စိမ်းမှာကျင်းပတဲ့ညှိနှိုင်းပွဲမှာနျူကလ িয়ার သဘောတူညီချက်စာပြီးလိမ့်လာတဲ့အခါပိတ်ဆို့တန်ခတ်ရေးယူမှုဆိုတဲ့စကားလုံးရင်းညွှန်းတဲ့အခါတိုင်းရှုပ်ထွေးမှုဖြစ်စေနိုင်တဲ့ဆိုင်းငံ့ရနာစတဲ့စကားလုံးမျိုးသုံးနာကိုရက်ဖို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကိုသူပြောခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂလန်ဖွန်ကာလီယိုဖြစ်ပါတယ်ရှင်။ကျွန်မကတင်ကြီးထိုက်ပါ။ VOA America အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.